အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်ကိုစလဲလောင်းအချုပ်ကိုစလဲလောင်းအဖြစ်ပယ်ချခံရမှုတွေရှိနေပါတယ်မနေ့ကအထိပဟိုကော်မတီဝင်တွေဘက်ကပြောဆိုချက်အရကိုစလဲလောင်း၄ဦးပယ်ချခံရကြောင်းပြောဆိုပေမဲ့လက်ရှိအချိန်အထိတော့3ဦးနာမည်စီးရင်သာသိရသေးပါတယ်အခုဆက်လက်ပယ်ချခံရသူတွေအတွက်ပဟိုကအယူခံဝင်ဖို့ရှိရဲ့လို့လည်းသိရပါတယ်ဒင်းပြေဆောင်တော့မမေခါကပေးပို့ထားပါတယ်ရှင်
မန္တလေးတိုင်းဒေသကြီး NLD ကိုစလဲလောင်းပယ်ချခံရပြီးနောက်ကယားပြည်နယ်နဲ့စမ်းပြည်နယ်တို့ကပါ NLD ပါတီဝင်ကိုစလဲလောင်းတွေထပ်မံပယ်ချခံခဲ့ရတာဖြစ်ပါတယ်။လက်ရှိချိန်ထိပယ်ခံရတဲ့အဖွဲ့ဝင်အရေးအတွက်ကို NLD ဘဟုကော်မတီဝင်ဦးညံဝင်းကအခုလိုပြောပါတယ
်။၄ဦးလောက်ရှိတယ်။တယောက်ကမန္တလေးကနောက်စမ်းပြည်က၂ယောက်သူကယားကတယောက်ဆို၄ယောက
်လက်ရှိမှာမန္တလေးတိုင်းဒေသကြီးချင်းရီတာဇံမြို့နယ်မဲဆန္ဒနယ်အမှတ်1ကနေဝင်ရောက်ရှင်ပြိုင်ဖို့အမည်စရင်းတင်တင်ထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုယ်စားလှယ်ဒေါက်တာဝင်းမြင့်အနေနဲ့ခရိုင်ရွေးကောက်ပွဲကော်မရှင်ကအမည်စရင်းပယ်ချမှုအပေါ်အယူခံတင်သွင်းခဲ့ပေမဲ့တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်အဖွဲ့ကလေးကအမှန်ပယ်ချခဲ့ပါတယ်။ဒီလိုထပ်မံပယ်ချခံခဲ့ရတဲ့အတွက်လာမယ့်ရွေးကောက်ပွဲမှာချင်းရီတာဇံမြို့နယ်မဲဆန္ဒနယ်အမှတ်1ကနေ NLD ပါတီအနေနဲ့ဝင်ရောက်ရှင်ပြိုင်ခွင့်ရတော့မှာမဟုတ်ပါဘူး။လက်ရှိမှာရွေးကောက်ပွဲကော်မရှင်ကနေထပ်မံပယ်ချလိုက်တဲ့ကယားပြည်နယ်နဲ့ရှမ်းပြည်နယ်တို့က NLD ပါတီဝင်ကိုယ်စားလှယ်လောင်းတွေနဲ့ပတ်သက်ပြီး NLD ဘဟုကော်မတီဝင်ဦးဝင်းထိန်ကခုလိုပြောပါတယ
်။သူနာမည်ဖြိုးရအောင်အတက်မပြည့်ဘူးဆိုပြီးတော့မှအဲ့ဒါဒါမှမဟုတ်ငါတို့ကပြန်ပြီးဒီကံပြန်နေတာကသူကရွေးကောက်ပွဲဖြစ်တဲ့ချိန်ကသူကအတက်ပြည့်မှာအခုကဆောက်ရတဲ့ချိန်မှာတက်နေတယ်ဒီရွေးကောက်ပွဲကြံကြွားတက်ပြည်မှာအဲ့တော့ပြန်ပြီးယူရဝဲမယ်
ချမ်းမြင့်ရဲ့ရွေးကောက်ပွဲကော်မရှင်ကညွှန်ကြားမှုဦးတန်းလွင်မြင့်ကတော့လက်ရှိစစ်ဆေးမှုအရပယ်ခံရတဲ့ကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးအခုလိုပြောပါရ
စေ။ဘုံလုံးတော့ပြောလို့မရတချို့ကအသက်မမီတာပေါ့။ဒီနယ်လွတ်တော်နဲ့ပြည်သူလွတ်တော်ဆိုလို့ရှိရင်25နှစ်အထက်ဖြစ်ရမှာ25နှစ်အောက်ဖြစ်နေတာမျိုး။မြို့သားလွတ်တော်ဆိုလို့ရှိရင်အသက်30နှစ်အထက်ဖြစ်ရမှာအသက်30အောက်ဖြစ်နေတာမျိုးပေါ့။ပြည်သေးရဲ့လူတွေအဲတချို့ကလည်းဝေးဖွားစင်ကနိုင်ငံသားမိဘနှစ်ပါးမဟုတ်တဲ့ဟာမျိုးပေါ့။လက်ရှိစစ်စစ်တာတော့မပြီးသေးဘူး။စစ်စစ်တာမပြီးသေးတဲ့ကာလမှာတော့လက်ရှိဒီရှမ်းတောင်မှာဆိုတော့ငါတော့တော့ရှိမှတင်တယ်။အဲ့ရတွေကကြားဖြူကတယောက်လားဟူကတယောက်ပလောင်ကအန်ဒီယာတယောက်ပယ်ထားတယ်ဖွားတဲ့နိုင်ငံသားမိဘနှစ်ပါးမဟုတ်လို့
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ပြည်သူ့လွှတ်တော်ရွေးကောက်ပွဲဥပဒေအခန်းကပုံမှန်30ပုံမှန်ခွဲ5အရာကိုယ်စားလှယ်လောင်းဟာငွေဖွားစဉ်ကနိုင်ငံသားမဖြစ်သေးသောမိဘတစ်ပါးပါမှဖြစ်စီနှစ်ပါးစလုံးမှဖြစ်စီငွေဖွားတဲ့နိုင်ငံသားဖြစ်ပါကရွေးကောက်တင်မြှောက်ခွင့်မရှိစေရလို့ပြဋ္ဌာန်းထားတာကြောင့်လက်ရှိမှာဒီအချက်ပေါ်အတိအကထားစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့အမည်မဖော်လိုတဲ့ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတဦးကပြောပါတယ်လက်လော့မှာရခိုင်ပြည်နယ်ဘူးတီတော်မြို့နယ်မဲဆန္ဒနယ်ကိုစားပြုလက်ရှိပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးရွှေမောင်ကိုမောင်တော်ခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲကကိုယ်စားလှယ်လောင်းအနေနဲ့ငွေဖွားစဉ်ကနိုင်ငံသားမဖြစ်သေးသောမိဘနှစ်ပါးမှဖြစ်စီနှစ်ပါးစလုံးမှဖြစ်စီငွေဖွားတဲ့နိုင်ငံသားဖြစ်နေတာကြောင့်ကိုယ်စားလှယ်လောင်းအဖြစ်ကနေပယ်ချခဲ့ပါတယ်ဒီလိုပဲရှမ်းပြည်နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေအမျိုးသားလွတ်တော်ကိုယ်စားလှယ်အနေနဲ့ဝင်ရောက်အရွေးခံပေးဥယင်မျိုးခရွှင်ကောင်းဟာလည်းဥရွှေမောင်လိုပဲဒီဥပဒေအရပယ်ချခံခဲ့ရပါတယ်ပြဋ္ဌာန်းထားတဲ့တည်ဆဲရွေးကောက်ပွဲဥပဒေများအရအမည်စရင်ပယ်ချခံရသူနေရာမှာအခြားကိုယ်စားလှယ်လောင်းတဦးထပ်မံအစားထိုးခွင့်မရတာကြောင့်လက်ရှိမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ကိုယ်စားလှယ်လောင်းအနေနဲ့ပယ်ချခံရသူတွေအတွက်အယူခံဝင်ပေဆိုပေမဲ့အဲ့ဒီအယူခံထပ်မံပယ်ချခံရပါကပယ်ချခံရသူတွေနေရာမှာအစားတို့ကိုယ်စားလှယ်လောင်းအနေနဲ့ဝင်ရောက်ရှင်ပြိုင်ခွင့်မရှိတဲ့အတွက်အဲ့ဒီနေရာတွေမှာရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ခွင့်ရတော့မှာမဟုတ်ပါဘူးရှင်
မမေခါပြောပြသွားတာပါရှင်